ုံချစ်တောက်တဲ့နွေရာသီတုန်းကမျောကြတဲ့မုတ်တုံရာသီရောက်လာပြန်တော့မိုးကြီးရေရှမ်းတဲ့တန်တွေခံရပြန်တဲ့အခါမြမသံစစ်စစ်တေးတွေနှစ်သက်သူတွေကြိုက်ကြတဲ့တိမ်သမန်တချင်းဒိဗယ်ကပို့လို့နှဆိုင်လာပါတယ်။တချင်းစာသားမှာမိုးပလဲပန်းတွေသာအေးချမ်းချမ်းရွာစီကျင်လာပါတယ်။ဆင်မြောင်းချမ်းကန်ပြည့်ရှံဖြိုးအောင်မရွာပဲတင့်တင့်မှန်ကန်လောက်ယုံသာရွာပါတဲ့။ဆန်စပါးဟာတိုင်းပြည်ရဲ့အသက်မိုးလေရောရာမြေတွေကိုအမြဲထုံရဲ့ပြုစုနေရတဲ့အတွက်မိုးနယ်ကြီးမျှတဖို့လိုတာကိုလည်းတေးမှာတည်ဖွဲ့ထားပါတယ်။ပင်လယ်ကိုပြတ်တမ်းပြီးရုံးမကိုကျော်လာတဲ့ဒိညိုတိမ်မဲတွေအေးချမ်းချမ်းရွာစီကျင်နေဆိုတော့တိမ်သမန်တချင်းသာမကမိုးကိုမျောသည်မိုးရွာတော့ပျော်သည်ဆိုတော့တေးကလည်းဆလူလဲကောင်းနားထောင်လို့လဲကောင်းပါတယ်ဒါပေမဲ့မျောရတဲ့မိုးရေရွာလာတဲ့မိုးရေကိုစနစ်တကျမစီမံမခန့်ခွဲနိုင်ရင်မြန်မာနိုင်ငံနဲ့အာရှနိုင်ငံတချို့မှာခုကြုံနေရတဲ့ရွေလွှမ်းမိုးတဲ့ဒဏ်ကိုအကြီးအကျယ်ခံရပါမယ်ရွာချလာတဲ့မိုးရေကိုအလဲဟတမဖြစ်အောင်ဒူးချင်းတယောက်ချင်းတိန်နှောင်ချင်းရေလောင်ခံတွေရာဝင်စစ်မိုးတွေနဲ့စူးစောင်းထားတတ်တာတွေရှိပြီးနိုင်ငံအစ်စ်အနေနဲ့ဆယ်ရီရေကာရာတွေနဲ့စူးစောင်းထားနိုင်ပေမဲ့ဆယ်ရီမှာအလေလက်တွေရှိနေတာကိုငင်းစားဆင်မြောင်းရင်ချင်းတွေဥချူချူကပြောပြပါလေ
။ဆယ်ရီမျိုးတွေရေလိုတယ်၊ဆဲဟိုဆယ်ဆောက်တယ်၊ရေပြီးတယ်။ဒါပေမဲ့အဲ့ရေကိုသုံးတတ်ရလား။ဆယ်ရီတွေရေကလန်တီအလုံးမဆူလို့ချင်းတိနေသုံးတာကလန်30တောင်ပို့ကျန်တဲ့ကောင်တွေကသုံးမတက်လို့လေးလေးဆုံးရှုံးပြီးတော့ခုံသွားတယ်အဲဒါဆုံး50လောက်ရောက်သနာဟုတ်ဆယ်ရီမပြောနဲ့တောက်ရီပေးတဲ့အဲဟာဘလောက်ပဲရောက်လို့ဆို30လောက်ပဲရောက်တယ်ကလန်တီအပြင်ကျန်တဲ့80လောက်မှပြောသွားတယ်အဲပိုက်ဒီပေါ့တော့ဘာလို့ဒီလောက်ဒီတွေးမှတွေးမိမယ်ဆယ်ရီဆိုလို့ချင်းလဲကလန်30ရောက်လို့ဆိုကံကောင်းစင်တော့ဝန်ထမ်းတွေကလည်းအဲ့အမှုနင်းတော့တာပါဘယ်သူမှဒါကိုပြန်မခံပြီးတော့ကျော်ဟောဘရိုကယူဆိုင်ဘောမလို့ခွေးတဲ့ဒီလေးလေးနေရင်စိတ်ကျစေဆောက်မှစား efficiency ကိုတက်အောင်လုပ်လို့ရင်60လုံးဆောက်ရတဲ့အဆောက်ဖွဲနဲ့အဲ့ရီကိုပြနေမှာပ
ါဆယ်ရီရေဂရာရီတိဆောက်တယ်ဆိုတာစက်ပြိုးကြီးအတွက်ရောလက်စစ်ရဖို့ရောရည်ရွယ်ချက်ကောင်းနေရှိပေမဲ့တစ်ခါတစ်ခါအနာနဲ့ဆေးမတက်ဖြစ်တတ်ပါတယ်ဒါကြောင့်လည်းဆယ်ကနေရေဂလန်တရာလွတ်လိုက်ပေမဲ့စက်ပြိုးကြီးအတွက်30ရာခိုင်နှုန်းပဲရောက်တာမို့ရေသွဲစက်ပြိုးမယ်ဆိုတဲ့အကြောင်းပြချက်နဲ့နောက်ထပ်ဆယ်တွေထပ်ထပ်ဆောက်မယ်အစားရှိထားတဲ့ဆယ်ကရေကိုပဲထိထိရောက်ရောက်အသုံးတက်အောင်လုပ်တင်တယ်လို့အကြံပေးတာပဲဖြစ်ပါတယ်။ခုလောလောလတ်လတ်မိုးကောင်းတုံးရေပါနေတာဖြစ်ပြီးဒီရေတွေမှာအပေါ်ရန်မြေစီလွှာတွေပါလာတဲ့အတွက်ညစ်တွေချောင်းတွေမှားသာမကဆယ်တွေမှာပါအနေကျတာမို့အနေတွေနှုံးတွေကိုမဆယ်ရင်ရေမြင့်နှပြင်းညစ်တက်ပြီး2015ရုံးကလို့တိုင်းနယ်ပြည်နယ်14ခုရှိတာ12ခုမှာရေဘေးသင့်ရတဲ့အဖြစ်မျိုးတွေကြုံရတဲ့အခါမလိုအပ်ဘဲဆောက်တဲ့ဆယ်တွေကိုလက်ညှိုးထိုးစရာဖြစ်ရပါတယ်။ EcoDev စိန်လန်းအမိမြေအသိန်းကောင်းဆောင်ဦးဝင်းမျိုးသူကဆယ်ထိမ့်သိမ့်ရေးကိုထောက်ပြတာပါ
။ဆယ်ကမျိုးစုထားတာ哦သူ့ရဲ့ရေဝေရေလဲအေရိယာမှာတစ်တောတွေရှိတယ်ဆိုရင်တော့မိုးသိမ့်များတဲ့ကာလမှာအနေကျတာတွေရောရေစီးတာတွေရောအထိုင်လျောက်ချိန်သိမ့်ပြီးသားဖြစ်မှာပေါ့။တိုးတော့လည်းပဲတစ်တောတွေပြုံးသွားတဲ့အခါကျတော့ဆယ်ရဲကိုနှုံးဝင်တာရောရေဝင်တာရောတအားများတာပေါ့လေအဲ့ချိန်မှာပဲဒီရာသီဥတုပြောင်းလဲခြင်းကလည်းတအားကိုမခံမနိုင်တော့မိုးရေခြင်းတွေကမတရားများတဲ့ခါကျတော့မူကဆယ်ဆောက်ဆင်ငယ်တွေအတွက်ထားတဲ့မိုးရေခြင်းလက်မတွေတွေကိုမမျောနှမ်းမှန်ပဲများတဲ့ခါကျတော့ဆယ်တွေကဒီကြံ့ခိုင်မှုနဲ့ဒီဆယ်တွေမှာရေကိုထိမှုတွေကခက်လာတာပေါ့ခက်လာတဲ့ခါကျတော့သူကဆယ်ရေကိုလှုပ်ရတဲ့အပိုင်းတွေရှိတယ်ဆယ်တွေကမြောင်းနေဆောက်လုပ်ထားတာတွေရေကြော်တွေဆောက်လုပ်ထားတာတွေကလည်းလိုအပ်ချက်တွေရှိမှဆိုရင်တော့အဲ့ဒီနေရာဒီမှာရေတိုက်စားတာတွေဖြစ်တဲ့ခါကျတော့ရေစီးကြောင်းနေရာလဲရမ်းမတော့တော့တဲ့ခါကျတော့အောက်ခြေမှာတော်ပြီးထိခိုက်မှုတွေရှိတာပေါ့
ဆယ်ရီရေကာတာတွေရဲ့အနေတွေနှုံးတွေအကျများလာတာညစ်တွေချောင်းတွေရေချောင်းတိမ်သွားအောင်နှုံးတွေအနေတွေကျတာတောင်ထွန်းတာတွေပြောပြန်တော့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိစ္စမှာအခေယာကျတဲ့တစ်တော့မပြုံးသေးရေးပဲလှည့်သွားရပြန်ပါတယ်တောင်မှာအကွက်လူမအဝတ်ဆိုစကားနဲ့ဓာတ်ရိုက်မဆိုင်မိမဲ့တောင်တွေမှာလဲတောရှိမှတင့်တယ်ပါမယ်ဝုဒုရာသီတောကိုမှီဤတော့တောတောင်ရှိမှဆန်းရရဤတော့ဆိုရာဟာရုကောင်းလောက်ရုံမဟုတ်ပဲတင်သမန်တချင်းလို့အဓိပ္ပာယ်အပြေဝါရှိတာကိုလဲတွေ့ရပါမယ်တစ်တော့ဟာမြေကဝါကိုနေဘူးရန်မိုးရန်ခန္ဓာယောင်အကာအွယ်ပေးထားယူမကတထပီးတထကြွေကြဆွေးမြေသွားတဲ့ရောရက်တွေဟာလဲအပေါ်ရမြေစီလွှာကိုမိုးသီးမိုးပေါက်တွေကမတိုက်စားအောင် ကာယံပေးထားတဲ့သဘာဝမိုးကပဲဖြစ်ပါလေ။တလွားပြီးတလွားတထပ်ပြီးတထပ်စုပုံနေတဲ့သရွက်တေးသရွက်ဆွေးမြေတွေဟာဝါကွန်းလိုနှုတ်ဤမနေသာတောင်းရာသီတိုက်စားလို့ပြော့ဤနေတာမို့မိုးရေတွေကအလွယ်တကူစိတ်ဝင်သွားနိုင်ပါလေ။သရွက်ဆွေးရဆုပ်ယူလိုက်တဲ့မိုးရေဟာတနည်းမှစိတ်နေစမ်းတွေရေတကွန်ငယ်တွေဖြစ်လာတာမို့တစ်တော့ဟာသဘာဝဆဲလို့လင်းစားကြတာပါ။တစ်တော့တွေပိမ့်ပိမ့်ထားခဲ့တဲ့မြန်မာနိုင်ငံမှာတစ်တော့နဲ့နှွယ်ပြီးဖြစ်တည်တဲ့သဘာဝဆဲတွေနေရာမရတော့ဘဲလူလုတဲ့ဆဲတွေနေရာယူလာပါတယ်။ရာရီမြစ်စလို့ရေကားရာကြီးတွေကိုသဘာဝချစ်သူတွေကဆက်ညင်မိမဲ့တနိုင်တပိုင်းရေကားရာငယ်တွေကိုတော့မကန့်ကွက်ပါဘူးဆိုတာမသိတဲ့လူတွေကပဝင်းကျင်ဝါရီတွေဟာဘာလို့လို့ကန့်ကွက်နေတာပဲလို့အပြစ်တင်နေရှိပါတယ်။မြမဆင်းအောင်ကိုညက်ကဒေါ်ဒေဝီတန့်စင်ပြောတာကတော့
မီနီဆိုရင်ရပါတယ်အရင်တော့ဂျူးကြီးကတိတ်မရှိတဲ့ခါကြတော့လေဒမ်အေရီယာတွေကဟိုးတော်ထဲမှာလူတွေနဲ့ဝေးတာပေါ့နော်အခုလူတွေကနေစရာမရှိလူကြီးကတိုးဝါဒမ်၆ပြီဆိုရင်တည်တဲ့အတိုင်းပဲလေ social impact တွေရော environment impact တွေရောအရင်တည်းစာရင်ပိုထိလာတာပေါ့အဲ့ဒီမှာပြဿနာတွေကတက်ကြတာပဲဒီပြဿနာကိုချိုးတင်ပြီးတော့ပေါ့နော်ပွန့်ပွန့်လင်းလင်းခြေခြေနက်နက်ခေဖြစ်ရှင်းတောင်မှဖြစ်မှာမဟုတ်ဘူးပေါ့ကျမတို့ကတော့ကိုယ့်ရဲ့ပြည်သူလူထုကိုယ်တိုင်းကြီးကြီးကာကွယ်ရမှာပဲနော်ဒါပေမဲ့သူတို့လောက်တာမလောက်တာသူတို့တာဝန်နဲ့လေသူတို့ဆက်လုပ်ရင်လဲကျမတို့စိတ်ကရှင်းတယ်ဟောငါတို့တာဝန်ကျေခဲ့တယ်ဟလာသူတို့အကြိုက်လိုက်မပြောခဲ့ဘူးငါတို့မှန်နာကိုရပ်ပြီးတော့ငါတို့ပြောခဲ့တယ်ဒါပဲလေအဲ့ဒါကကျမတို့အတွက်ကစိတ်ထဲမှာရှင်းရှင်းလင်းလင်းနဲ့ဂုံယူတယ
်တင်းသမန်တချင်းကိုပြန်ကောက်ရရင်ဆယ်မြောင်းချုံကန်ပြစ်ရှံဖြိုးအောင်မရွာပဲမိုးလုံးမဲမရွာစေချင်တာတည်ရည်သူရဲ့စေတနာဖြစ်ပေမဲ့ရွာတဲ့မိုးကိုအလဟတာမဖြစ်အောင်ရေကိုစီမံခန့်ခွဲတဲ့ဤကိုစနစ်တကျကျင့်သုံးနိုင်ရင်နှစ်တိုင်းလုံနေရတဲ့ရေဘေးကယ်ဆယ်ရေးလုပ်ငန်းကအလိုလိုပပျောက်သွားပြီးဟိုးရှိတော့ကလို့၃လနှစ်လောက်မှတစ်ခါအကြီးအကျယ်ရေကြီးနိုင်ပါလေညရိုးချောင်းရိုးဆိုတာနှစ်တိုင်းရေရှမ်းတက်ပြီးပုံမှန်ရေပြန်ကျသွားတဲ့အခါဆက်ရေးပြိုးရေးအတွက်မြေနုနှုံးတွေထားရပါတယ်ခုရေကြီးနေရတဲ့အကြောင်းနေတဲ့သဘာဝတော်တွေပြုံးလို့တိုက်စားခံရတဲ့မြေစုတွေမြေကျောင်းမှာအနေလာထိုင်တဲ့အတွက်မြေကျောင်းတွေတိမ်ပေါင်းနေထုံးနေတာလဲပါဝင်ပါတယ်ရှင်